ဒီကနေ့မှာပထမဆုံးရွေးချယ်ထားတဲ့သတင်းအကြောင်းအရာတော့အစားအစာများဘေးကင်းရေးဆောင်ရွက်ဆိုတဲ့အိတ်တန်အပေါ်တင်ဆက်ပေးခြင်းပါတယ်။ပြည်သူများနေ့စဉ်စားတောက်နေထိုင်မှုဘဝမှာအစားအသောက်တွေဘေးကင်းလုံခြုံရေးအရေးပါတဲ့အချက်ဖြစ်ပါတယ်။လူတို့အသက်ရှင်နေထိုင်ရေးအတွက်နေ့စဉ်စားတောက်နေကြတဲ့အခါမှာအသင့်ရှင်းလက်ဆက်တဲ့အစားအသောက်တွေကိုစားတောက်ဖို့ဟာအလွန်ကြေပြန့်တဲ့ကိစ္စဖြစ်ပါတယ်။မြန်မာကာလမှာပြည်သူတွေအနေနဲ့စားတောက်ကုန်ဈေးနှုန်းတွေကြီးမြင့်လာကြောင်းလည်းတန်ရှင်းကောင်းမွန်တဲ့အစားအသောက်တွေကိုရွေးချယ်ဖို့ထက်ဈေးနှုန်းသက်သာတဲ့အစားအသောက်တွေကိုရွေးချယ်လာတာဟာလည်းကျန်းမာရေးကိုထိခိုက်စေတဲ့အကြောင်းအချက်တွေဖြစ်လာပါတယ်။ကုန်ထုတ်လုပ်သူတွေအနေနဲ့အမြတ်အစွန်ရရှိဖို့ကိုအလေးထားဆောင်ရွက်တဲ့နေရာမှာလေစားသောက်သူပြည်သူတွေအဟာရပြည့်ဝဖို့ကျန်းမာရေးနဲ့ညီညွတ်ပြီးတော့မှလုံခြုံစိတ်ချပြီးကနေအစားအစာဖြစ်ဖို့ကိုအလေးမထားတာတွေလည်းရှိလာပါတယ်။မြန်မာနိုင်ငံမှာအစားအသောက်ဥပဒေကိုပြဋ္ဌာန်းထားပြီးတော့မှအစားအသောက်နဲ့ဈေးဝါကြီးကြပ်ရေးကော်မတီကနေပြီးတော့ဂျမိုင်းနဲ့ညီညွတ်တဲ့ဈေးဝါတွေအစားအစာတွေကိုပြည်သူတွေကစားသုံးနိုင်ဖို့အတွက်လည်းဆောင်ရွက်ပေးလျက်ရှိပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေမှာဆိုရင်လေပြည်သူတွေစားသုံးနိုင်ဖို့မသင့်တဲ့အစားအစာနမူနာစာရင်းတွေကိုလည်းအသိပေးထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအစားအစာနမူနာတွေက2022ခုနှစ်ဇန်နဝါရီလကနေပြီးတော့မှဇူလိုင်လအတွင်းဓာတ်ခွဲစစ်ဆေးခဲ့တဲ့အစားအစာတွေကနေပြီးတော့မှပြည်သူတွေစားသုံးဖို့မသင့်တဲ့အစားအစာတွေဖြစ်ပါတယ်။အဲ့ဒီအစားအစာတွေထဲမှာကလေးတငယ်တွေနဲ့လူငယ်တွေအများဆုံးစားသုံးနေရှိတဲ့မုန်ဘဲသရေစာတွေဖြစ်နေတာကိုလည်းတွေ့ရပါတယ်။ဒီအစားအစာတွေထဲမှာဓာတုပစ္စည်းတွေသတ်မှတ်ထားတဲ့ပမာဏထက်ပိုတာတွေ၊ခွင့်မပြုစိုးစေးတွေအသုံးပြုထားတာတွေ၊အနုစီဝါသတ်မှတ်ချက်နဲ့မကိုက်ညီတာစတဲ့စားတာတွေပေါ့နော်ပါဝင်နေတာကြောင့်လေပြည်သူတွေကိုအသိပေးပြီးတော့တားမြစ်ခဲ့တာဖြစ်တယ်လို့အိဒါအပေါ်မှာရေးသားဖော်ပြထားပါတယ်။ဆုမြာကြီးဒီကနေ့အိတ်တာအပေါ်မှာပါရှိတဲ့အကြောင်းအရာအချို့ဆုမယဆက်လက်ပြီးတော့တင်ဆက်ပေးပါအောင်နော်
ဟုတ်ကဲ့ပါရှင်အစားအစာနဲ့ဈေးဝကုတ်ကိဌာနကအစားအစာတွေကိုပုံမှန်ပေါ့နော်ရှောင်းတကယ်စစ်ဆေးပြီးလို့ရှိရဆိုပေမဲ့တနိုင်ငံလုံးအတိုင်းအတာအနည်းနဲ့ခြေဖြတ်နဲ့ဒေတာအားလုံးကိုလွှမ်းခြုံစစ်ဆေးနိုင်မှုကတော့လွယ်ကူတဲ့အရာမဟုတ်ပါဘူးရှင်ဒါကြောင့်မလို့ပြည်သူတွေအနေနဲ့ကိုစားတောက်နေတဲ့အစားအစာတွေနဲ့ပတ်သက်ပြီးတော့ကျန်းမာရေးအသည့်အငြင်းရှိဖို့လိုအပ်ပါတယ်အစားအသောက်ထုတ်လုပ်တဲ့လုပ်ငန်းရှင်တွေအနေနဲ့ကလည်းမိမိတို့ရဲ့အကျိုးစီးပွားဖြစ်ထွန်းမှုကိုဒါမှန်ကန်တဲ့စေတနာမုံမြင့်တဲ့စိတ်ထားနဲ့စားသုံးနေသူအပေါ်မှာထားရှိချဖို့အင်မတန်မှလိုအပ်ပါတယ်မြန်မာနိုင်ငံမှာမျက်မှောက်ကာလနေထိုင်စားသောက်မှုပုံစံတစ်အရာဆိုလို့ရှိရင်ဒါပြင်ပအစားအစာတွေကိုအားထားပြီးတော့စားသောက်ကြတဲ့အလေးထားကိုတွေ့ရတာဖြစ်ပြီးတော့ဒါဟာအန္တရာယ်ရှိတဲ့အစားအစာအများကြီးပါဝင်နေတယ်ဆိုတာကိုသတိပြုရမှာပါလမ်းမေးအကျော်လော်ရီမှာဆိုရင်ပြေဝစီပြန်ကျော်စီနောက်တရိတ်ဆန်အစီပေါ့နော်ဒါတွေကမကောင်းတဲ့ကိုလက်စထရောကိုဖြစ်စေပြီးတော့လူတွေကိုအဝါလွန်စေတဲ့အပြင်နှလုံးသွေးကြောပိတ်တာတွေကိုလည်းဖြစ်စေတယ်။အဲ့ဒီအပြင်ကိုတချို့အစားအစာတွေနဲ့တင်းနေနေမှာဆိုလို့ရှိရင်ဒါဓာတ်မီဩဇာနဲ့ဓာတ်ရုပိုးသက်စေအကျဉ်းချန်နေရှိနေတတ်တဲ့အတွက်ကြောင့်မို့လို့ဒီအစားအစာတွေကိုစားသုံးမိတဲ့အခါမှာဝမ်းလျှောဝမ်းပြတ်တာအထက်လန်အောက်လျှောနဲ့ကင်ဆာရောဂါတွေကိုဖြစ်နိုင်ပါတယ်။အဲ့ဒီအတွက်ကြောင့်မို့လို့မျက်မှောက်ကာလပြည်သူတွေရဲ့နေ့စဉ်စားသောက်မှုဘဝမှာကျန်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေကိုအလေးထားပြီးတော့စားသောက်ဖို့အတွက်ပို့ပြီးတော့လိုအပ်လာပါတယ်ရှင်။ဆေးဝါးနဲ့ကုသစီကြီးမားနေတဲ့အခါမှာဆိုရင်ဒါပြည်သူတွေအနေနဲ့ကကိုဗစ် -19 ရောဂါကင်းဝေးဖို့နောက်ပြီးဒီရောဂါဗယားတွေထပ်ပြီးတော့ဗောနောမဖြစ်ပွားဖို့အတွက်ကိုအစားသောက်နဲ့နေထိုင်မှုပုံစံတွေကိုအထူးသတိပြုပြီးတော့စားသောက်နေထိုင်ပြီးတော့ကျန်းမာရေးနဲ့ညီညွတ်အောင်စားသောက်နေထိုင်သွားဖို့ကိုအသိပေးရေးသားထားတယ်။ဒီကနေ့ထုတ်ခြင်းမှုသတင်းစာမှာပါရှိတဲ့အိဒါအဝါကိုရွေးချယ်တင်ဆက်ပေးလိုက်ရပါတယ်ရှင်။